ကချင်ပြည်နယ်ဗမော်မြို့ကလူဦးရေထောင်နဲ့ချီခိုးလုံနေတဲ့ရောဘတ်ပြည်ရင်းဒုက္ခသည်စခန်းနဲ့လူ400လောက်နေထိုင်တဲ့ဒဂွန်တိုင်းစခန်းမှာကိုဗစ် -19 ကူးစက်လူနာတွေ့ရှိတာကြောင့်စခန်းနေဒုက္ခသည်တွေနဲ့ဒေသခံပြည်သူတွေအကြားမှာစိုးရိမ်မှုတွေမြင့်တက်နေပါတယ်။အထူးသဖြင့်တော့ဒုက္ခသည်စခန်းနေမှာမိသားစုတွေစုပေါင်းနေထိုင်ရတဲ့အခြေအနေကြောင့်လင်းလင်းမြန်မြန်ပြန့်ပွားပြီးမြို့နေလူလူအကြားမှာပါကူးစက်မှာကိုဆွေးရည်နေကြပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုညင်းညံကပြောပြပေးပါမယ်ခင်ဗျာ
။ဇူလိုင်လ4ရက်နေ့ညနေပိုင်းကဗမော်ခရိုင်ပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနကထုတ်ပြန်တဲ့စာရင်းအရဗမော်ခရိုင်အတွင်းမှာကိုဗစ် -19 အတည်ပြုလူနာ109ဦးရှိပြီးတော့အဲ့ဒီထဲကအတည်ပြုလူနာ90ကတော့ဗမော်မြို့နယ်ထဲကဖြစ်ပါတယ်။ဗမော်မြို့နယ်အတွင်းကူးစက်ခံရသူ90ထဲမှာရောဘတ်စစ်ဘေးဒုက္ခသည်စခန်းက2ဦးနဲ့ရွှေကြီးနားရက်ွက်တဂွန်တိုင်းစစ်ဘေးဒုက္ခသည်တဦးပါဝင်ပါတယ်။ရောဘတ်စစ်ဘေးရှောင်စခန်းမှာလူဦးရေ3000ကျော်မိသားစု400ကျော်လောက်စုဝေးနေထိုင်ရတာကြောင့်ဒုက္ခသည်စခန်းအတွင်းကူးစက်မှုဟာအထူးစိုးရိမ်ရတဲ့အခြေအနေရှိနေကြောင်းစခန်းတွင်းမှာနေထိုင်တဲ့မိသားစုတွင်တဦးက VOA ကိုပြောပါတယ်။မင်း
များကရောဘတ်စစ်ဘေးရှောင်စခန်းရဲ့တဂွန်တိုင်းကိုအုံ3ရောက်ပေါ့ရောဘတ်စစ်ဘေးရှောင်ကနေတော့ဒီမှာ200ကျက်စင်းနဲ့ဖြစ်တာဆိုတော့ကျက်စင်းမှာတော့ positive ပါလေလို့ပြောတယ်။လောလောဆယ်ကဒီ quarantine center ပါပဲသူတို့ထားရတယ်လို့ပြောတယ်။ဘယ်တော့စစ်ဆောင်ကအချင်းကြီးနဲ့မှအကြီးဆုံးလို့ပြောလို့ရတယ်။သူလူကြီးကကျွန်တော်3000ကျော် 4000 လောက်ရှိတာ哦
။ Robert ဒုက္ခသည်စခန်းဟာ2011ခုနှစ်ကချင်တကြောပြန်စစ်ပွဲကာလတွေကဖွင့်ခဲ့တဲ့စခန်းဖြစ်ပါတယ်။စခန်းထဲမှာနေထိုင်သူတွေတဲကတချို့ကစခန်းပြင်ပထွက်အလုပ်လုပ်နေတာတွေရှိတာပါ။လက်ရှိကူးစက်ခံရသူတဦးဟာမြို့အတွင်းကကားရေးဆေးစီလိုက်လုပ်ငန်းမှာလုပ်ကိုင်နေသူတဦးဖြစ်တယ်လို့ပြောပါတယ်။ရောဘတ်ဒုက္ခသည်စခန်းကိုသွားလေ့ရှိသူတယောက်ကတော့စခန်းတွင်လက်ရှိအခြေအနေကိုအခုလိုပြောပါတယ်
။အေးတညာ3ယောက်တော့မှအမလုံးတောင်းချထားရတာ။ဒီမနေ့တော့အဲ့ကျွန်တော်ရောဘတ်ဟိုရောက်ခဲ့တဲ့
ဗမော်မြို့ရွှေကြီးနားရက်ွက်မှာရှိတဲ့ဒဂွန်တိုင်းဒုက္ခသည်စခန်းကကူးစက်ခံရသူတဲ့အခြေအနေကိုတော့ကိုဗစ်ကူးစက်လူနာတွေကိုအကူအညီပေးနေသူတဦးကအခုလိုပြောပါတယ
်။သူကလည်းသူလာဆက်တာအပေါ်လေးတယောက်နဲ့သူလာဆက်တော့ကျွန်တော်တို့လည်းလူနာပို့နေတဲ့အချိန်တွေ့ပြီးတော့စုံတိုင်းကျင်းတော့အဲမှာဆက်လိုက်တော့သူကပေါ့ဆက်ဖြစ်တော့ပြောမပြန်ရတော့သူသူ့ရဲ့အပေါ်ကတော့လက်ကလေးအဲ့ဒါနဲ့သူပြန်သွားတော့သူတို့နဲ့ထိစပ်တဲ့လူတွေကိုအဲ့မှာပြန်တက်ဆက်တယ်။ကျင်းစီရဲ့ရက်ွက်မှာပဲနေရာတစ်ခုလုပ်ပြီးမှသူပြန်ဆက်ကြတော့ကျန်တဲ့ထိစပ်တဲ့လူတွေကလက်ကလေးလို့တော့
လောလောဆယ်မှာတော့ဗမော်မြို့နယ်ကကိုဗစ်ကူးစက်လူနာ90တဲကလူနာ2ဦးကိုတော့အောက်ဆီဂျင်မပြတ်ပေးထားရပါတယ်။ဗမော်ခရိုင်မိုးမောက်မြို့နယ်မှာတော့ဒီနေ့ဆရာတော်တပါရုတ်တရက်ပြန်လွန်တော်မူခဲ့တာကိုစိတ်စိတ်ကြည့်တဲ့အခါမှာတော့ကိုဗစ်ပိုးတွေ့ရှိခဲ့တယ်လို့ဗမော်မြို့ကန်တဦးကပြောပါတယ
်။ဒီမိုးမောက်မြို့ကမန္တလေးကျောင်းဆရာတော်လည်းဒါရုတ်တရက်ပြန်လွန်တော်မူတော့အဲဒါသူကလည်းတံပြတ်ဖြစ်လို့ဟိုရှစ်လိုက်တော့သူလည်း positive ဖြစ်တယ်ဘောနော positive ဖြစ်ပြီးပြန်လာတော့အဲ့လိုမျိုးတော့ဟုတ်တယ်ရှိခဲ့ဖြစ်နေ
။ဆရာတော်ပြန်လွန်ပြီးတဲ့နောက်စိတ်စိတ်ရမှာမိုးမောက်မြို့နယ်မှာပိုးတွေ့လူနာ28ရာလောက်ရှိကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့လည်းတိကျအတည်ပြုချက်တော့မရသေးပါဘူးဗမော်ခရိုင်အလွန်ပုံစခန်းကို KIA ကမတ်လနောက်ဆုံးအပတ်ကသိမ်းယူခဲ့ပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်တွေနဲ့ KIA အကြားတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်မိုးမောင်မြို့နယ်အတွင်းကမြို့သစ်ဂုံလော့စီဟတ်နဲ့အနီးနားကျေးရွာတွေကပြည်သူတွေဟာဗမော်မိုးမောင်နဲ့မန်နောင်အစရှိတဲ့ကျေးရွာတွေကိုတိမ်းရှောင်ခဲ့ရပြီးဖုံးတော်ကြီးကျောင်းတွေနဲ့ခရိုင်ကျောင်းတွေမှာခိုလုံနေရတာပါလက်ရှိအချိန်မှာတော့မိုးမောင်မြို့နယ်အတွင်းတိုက်ပွဲတွေငြိမ်သက်နေပေမဲ့စစ်ကောင်စီဘက်ကစစ်အင်အားဖြည့်တင်းတာတွေရှိနေပြီးအချိန်မီတိုက်ပွဲတွေပြန်ဖြစ်နိုင်တာကြောင့်ပြည်တွင်းဒုက္ခသည်အများစုဟာနေရမပြန်ရဲပဲဒုက္ခသည်စခန်းတွေမှာဆက်လက်ခိုးလုံနေကြတာဖြစ်ပါတယ်ခင်ဗျာ
ကိုကြီးညံပြောပြပေးခဲ့တာပါခင်ဗျာ